I'm asked to translate briefly the Dhamma talk earlier. He focuses on two things. The first thing is general Buddhist practice, shall we say, how to develop our mind. And of course, this Dhamma talk is given to mark the 10th anniversary of Oxford Buddha Vihara in Singapore. This Dhamma talk is aimed at all people from all nationalities, ethnic groups, and religion. It's an offer to them as a gift, as a precious gift. And this gift is coming from good heart. So the first basic quality as a human being is that we have to have good heart. Good heart so that our thinking should have good intention, our speech should have good will so that it doesn't hurt anyone, and our action should be beneficial to ourselves and others. So that's the basic of good heart. And this good heart, once it's developed, will lead to final peace, lasting peace, Nibbana. So all religion and everyone, all living beings, should be compassionate towards each other, and we should be treating each other equally. This is the basic principle of good heart and compassion he starts from. From here, he extends a little bit. That is, as in the Burmese Buddhist tradition, we talk about the five gems, the Buddha, the Dhamma, and the Sangha, and then the parents, and then teacher. They are very important. The first three, they are important for us spiritually, to grow spiritually. The other two, teachers and parents, they are very important for us to grow socially and professionally. So our life is enhanced when we respect them. So this is also part of being good heart, having good heart. And from there, he goes to the second message, which is deep reflection on meditation. Meditation. This is to say that life is not certain. It can come to an end any time. Life can end, you know, we can die when we sleep, when we are sleeping, when we are walking, when we are working, when we are eating, any time, it can just happen. And it can happen on any of the day. So death has no calendar. We are not actually in control when it comes to this. That is why it's very important to know that our time is very limited, and not to waste our time with petty arguments. So at least we should try to purify our mind so that we achieve at least the first stage of sainthood, Sotapanna, the stream enterer. Of course, the Most Venerable uses very elaborate and poetic language of the Shan, and in summary, he is talking about that life is very precious, but the time is limited. So to live mindfully, look at our body. Okay, is full of disgusting things. Anything that comes out of the body, there's nothing pleasant. That is why, instead of tendering our body, looking after our body, and all the time dedicating our energy to the body alone, we should also pay attention to developing the mind. Types of meditation he mentions are both samatha and vipassana, calm meditation and insight meditation. He explained in detail the dependent origination, how negative emotion arises and how they can be brought to an end. That's Paticca-samuppada. Today, Jesus Roshan, my bonsai of Hojare, Teya, Anicho Mesu, Achen Nechepe, Shibari. The Chakaro, say Sidana Gong Tame, Mita Say Tame. Mita Say, Mashiwu So Yen, Oshide Ayari, Oshide Paisandi, Pinyari, Edari, Andre Dom Shibare, Tajang Sisina Gompulu Ate, Sisina Gonsura, Twide Kama. ကောင်းတဲ့တွေးဖို့ပြောဆိုတဲ့အခါမှာသူများကိုမထိခိုက်စေဖို့ညညရေးဖြစ်စေဖို့နောက်ကိုလုတ်ကင်တဲ့နေရာမှာလည်းပဲမိမိသူတို့ဘာမထိခိုက်စေဖို့အဲစေတနာကောင်းဖို့ပေါ့နော်စေတနာကအဓိကဖြစ်တဲ့စေတနာဖြူစင်းနေဆိုရင်နိဗ္ဗာန်ထိရောက်ရှိနိုင်တယ်အဲ့တော့အဲ့စေတနာဖြူစင်းနေဆိုတဲ့အထက်နေရာမှာဆရာတော်ဘုရားကြီးကလူမှုရေးရှုထောင့်ဆိုရှယ်ရေးရှုထောင့်နေရောဘာသာရေးရှုထောင့်နေရောရှင်းပြတယ် ဖာဒေရှုတော်နေစဉ်တော့ဖယားတရားတန်ကကိုယ့်ရဲ့စိတ်ကိုဖြူစင်အောင်တည်မြဲအောင်ကိုယ့်ခွေအနေနဲ့မမေ့မလျော့ယူဆွဲမြဲထားဖို့လူမွေးရှုတော်နေနေဆိုရင်တော့မိဘရဲ့ဆရာသမားရဲ့ဒါကိုလေးစားဖို့မိဘနဲ့ဆရာသမားကိုလေးစားနေဆိုရင်ကိုယ့်ရဲ့ဘဝကပို့ပြီးတော့တန်ဖိုးရှိတယ်ဒါကိုမြတ်မာကအနန္တောနန္ဒငါးပါးလို့ခေါ်တယ်တော့ ဒီလိုရှိတယ်ဆိုရင်ဘုံဘုံတို့အနေဆုံးဘယ်လိုမန်နီဖက်စတေးရှင်းဘယ်လိုအပြစ်မှာတွေးနိုင်အောင်ဆိုတော့လူတိုင်းလူတိုင်းကိုညှီတူညံ့လူမျိုးမရွေကိုယ်ခွေတဲ့အာသာမရွေအယုတ်လက်မရွေဆင်းရဲချမ်းသာမရွေညှီတူညံ့မေတ္တာထားရှိနိုင်အောင် ကြိုးစားပါတယ်အဲ့လိုထားရှိတယ်ဆိုရင်ခဏတော့ကပြောတယ်အနန္တောနန္ဒငါးပါးလည်းပဲကျိုးသိပြီးသားဖြစ်ပါတယ်စေရနာကောင်းတယ်ထားပြီးသားဖြစ်ပါတယ်ဒါကတော့အခြေခံတရားဆရာတော်ဘုရားမေတ္တာအခြေခံမေတ္တာအခြေခံပြီးတော့အခြေထားပြီးတော့ဟောသွားတာနောက်ဒုတိယ အဲ့နေတဲ့အချိန်မှလည်းပဲသူဟာတည်ခြင်းတရားလာနိုင်တယ်ထမင်းစားနေတဲ့အချိန်စကားပြောနေတဲ့အချိန်အချိန်မရွေးလာနိုင်တယ်နောက်ဒီခန္ဓာကိုယ်ရလည်းပဲခန္ဓာကိုယ်ရနေထွက်လာတဲ့အရာတွေဘာတစ်ခုမှဒီခန္ဓာကိုယ်ရနေထွက်လာတဲ့အရာတွေဘာတစ်ခုမှကောင်းတာမရှိအကုန်လုံးနန္ဒာတွေကြီးပဲဆဲဆုပ်စရာကောင်းတာကြီးပဲဒါပေမဲ့ဒီခန္ဓာကိုဒီလိုဖြစ်ပါဒီလိုမဖြစ်နိုင်ဆိုပြီးတော့ပြောလို့မရအောင် ဒီနေ့မညမအတုကိုပဲအချိန်ပေးမယ်ဆိုတာစိတ်ကိုလည်းအချိန်ပေးပါတဲ့စိတ်ကိုဖြူစင်အောင်စိတ်ကိုချမ်းသာအောင်ဒီအချိန်ပေးပဲအဲ့ဒါတော့တရားထိုင်တာပါပဲဒီစိတ်ညစ်တဲ့ခါဆိုရင်စိတ်ဘယ်လိုညစ်တယ်ဆိုတာပရိသတ်သမုပ္ပါဒ်နဲ့ဆရာတော်ကရှင်းပြတယ်နော်ဒီစိတ်ညစ်တဲ့ဟာဘယ်လိုပြီးဘယ်လိုလုပ်ပြီးတော့ပျောက်သွားအောင် ဆင်းရဲတဲ့ဟာဘယ်လိုပြီးဘယ်လိုလုပ်ပြီးတော့ပျောက်သွားအောင်ဆင်းရဲတာဘယ်လိုပျောက်သွားအောင်လုံးမှာတော့ဆိုအဲ့ဒါလည်းပရိသတ်သမုပ္ပါဒ်နဲ့ပြန်ပြီးတော့ရှင်းပြသွားတယ်ဒါကြောင့်ခန္ဓာကိုယ်ကသူ့ဟာသူနာလိမ့်မယ်ဒါပေမဲ့စိတ်မနာအောင်ဆိုရင်တော့ဒါလေးတွေနားလဲရမယ်တဲ့ဟိုဟောသွားတဲ့ဒီကမ္မထန်တွေကတော့အများကြီးပဲဗုဒ္ဓံနဲ့သတိပါတယ်မေတ္တာဘာဝနာပါတယ်အတုပကမ္မထန် နေစဉ်နေစဉ်ကိုယ့်ရဲ့ပါရမီတိုးတက်လာတဲ့ပုဂ္ဂိုလ်ပဲဖြစ်ပါစေတဲ့ဒီနေ့ပြီးဒီနေ့ပါရမီနည်းနည်းနည်းသွားတာမျိုးမဖြစ်စေနဲ့တဲ့ဘဝရဲ့တန်ဖိုးလျော့သွားလိမ့်မယ်ပြတ်သွားလိမ့်မယ်အဲဒါဒီနေ့ခရုံကပြောသားတဲ့ဒီရုပ်ပုံဆွဲပြီးတော့ပြောင်းသွားတဲ့ဟာတွေလည်းပဲတတိတရားနေဖို့ဘောဘောဆဘဝကိုဘောဘောဆဆမနေဖို့အဲ့လိုတတိနဲ့နေပြီးတော့နေစဉ်နေစဉ်ပါရမီတွေမြင့်မားလာတဲ့ပုဂ္ဂိုလ်ဖြစ်ပါစေလို့ဆရာတော်ဘုရားကြီးဟာတိုက်လက်တိုက်တွန်းတယ်ဆုတောင်းမေတ္တာလည်းပို့သားပါတယ်အားလုံးကြမ်းချမ်းသာကြပါစေ
သာဓုသာဓု